ွားတောင်ကမြန်မာနိုင်ငံအလဲပိုင်းမှာရှိတဲ့လှပတဲ့မြေတောင်ဟောင်းတစ်ခုဖြစ်ပါတယ်။2019မိုးရင်းကာလအောက်တိုဘာလအတွင်းမြေပြိုမှုတွေတိတိတသာတွေ့လာရတယ်လို့မြေရွှေရှားမှုနှုန်းကလည်းအောက်တိုဘာတိုင်းတာချက်တွေကတစ်ရက်တွင်6စင်တီမီတာထိရွေ့လာမှုတိတ်ကိုမြန်ဆန်းနေတာပါ။မြန်မာနိုင်ငံသားတွေအထွတ်မြတ်ထားကြတဲ့ဒီပုပ်ပါအတွက်ဘယ်လောက်ဆိုးရင်စရာကောင်းနေပါသလဲ။အခြေအနေကိုသိရအောင်ဘူမိအင်ဂျင်နီယာဒေါက်တာစုံမိုးချောင်းဝင်းကိုနေမြန်ပြီးတင်ပြပေးပါမယ
်။ဒီလိုရဆိုတဲ့နေရာကမြင်းလေးကကျူပူးပြီးသားနေရာလေ။အဲ့ဒီနေရာမှာတက်ပြီးတော့အထက်ရွေ့သွားတဲ့သဘောပေါ့နော်။တောင်ကလပ်ကိုသွားတဲ့လမ်းပုံပွားတောင်ကလပ်မြောက်ဖွင့်မှာသွားအစင်းလေးရှိတယ်။အဲ့ဒီနေရာလေးမှာပြူတာဖြစ်ပါလေ။အမလို့အဲ့ဒီနေရာရေမဟုတ်ဘူးဒီကျွန်တော်တို့သွားတော့ကတော့ဒီပုပ်ပါတောင်ကလပ်နားမဟုတ်မှလည်းကျွန်တော်တို့မြေပြိုရေတွေ့ခဲ့ပါတယ်အဲ့တော့မြေပြိုရေနေရာတော့ဟာကျွန်တော်ရောက်ခဲ့တော့နှစ်နေရာတွေ့ခဲ့တယ်တခြားနေရာတွေမှာလည်းအဲ့လိုပေါ့နော်သူ့နေရာနဲ့သူပြိုနေရာကြီးလည်းရှိနေမှာလေခင်ဗျာ
ပထမဦးဆုံးပေါ့နော်ဒီပုပ်ပါတောင်မြေပြိုရာကိုမပြောခင်ဦးဆုံးကျောင်းရလဲဘုံမိဝေဒပညာရှင်တယောက်ဆိုတော့လေပုပ်ပါတောင်ရဲ့တည်နေပုံပေါ့နော်ဘုံမိနေထားလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာဟုတ်ပုပ်ပါတောင်ကတော့အရင်တော့ကမီးတောင်ပေါ့နော်မီးတောင်ဆိုတော့သူကမီးတောင်နေပေါက်ပြီးတော့ထွက်လာတဲ့ချော်ရည်တွေပြားတွေထွက်လာတဲ့အမှုန်တွေကနေပြီးတော့ကျလာတဲ့ရေသားကြောက်သားတွေနဲ့တိစောက်တာလာဖြစ်ပါတယ်နောက်တစ်ခုကတော့ဒီမီးတောင်ပေါက်ပြီးတဲ့အချိန်မှာလည်းအဲ့ဒီမှာဒီအလူရည်ရယ်ဆိုတာကတော့ရစ်ဒီပါလီစီစဉ်ပြီးတော့မှကျတဲ့အနေတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပုပ်ပါတောင်ကလပ်ဖြစ်လာတာရော
တောင်ကလပ်ဆက်တော့ volcanic plug ပေါ့ခင်ဗျာသူကတော့သဘောမြေကြီးတွေကနေပြီးတော့ချော်ရည်ထွက်လာတယ်ထွက်လာဆိုအဲ့ချော်ရည်တွေကပြင်းလို့မရောက်ဘူး plug ဆိုတဲ့သဘောကတော့ပတ်လာတဲ့ဒီမြေကြီးရဲ့မှာပဲသူကခဲသွားတာဖြစ်ပါတယ်ခဲသွားပြီးတော့မှသူ့ပတ်ဝန်းကျင်မှာရှိတဲ့မြေကြီးတွေကတော့တိတ်ပြီးတော့မခိုင်မာတော့သူကတိုက်စားပြီးတော့ပါသွားတယ်ပါသွားတော့အဲ့ကြမလို့ဒီတောင်ကလပ်ကတော့ဒီချော်ရည်တွေခဲထားတဲ့ဒီကြောက်သားတွေနဲ့ကြည့်ပြီးတော့မှသူကထောင်ထောင်ကြီးပေါ့နော်ဒီလေးမှာရှိတဲ့ဒီမြေသားတွေလည်းသူကမြင်နေတာဖြစ်ပါတယ်ဒီတောင်မကြီးကလည်းအရင်တော့ကဒီမိတောင်ပေါက်ပြီးတော့ပွင့်ထားတယ်တစ်ဖက်ကနေပြီးတော့ပွင့်ထားတာပေါ့ခင်ဗျာအဲ့ဒါကြောင့်မို့မင်းခေါက်ပုံဖြစ်နေတာပ
ါဟုတ်ကဲ့ဘာအကြောင်းတွေကြောင့်များပြိုတာလဲနည်းနည်းသိပြရစေ
ဟုတ်ကဲ့ဟိုမိပြိုရဲဆိုတာတော့ဘာဝဖြစ်စင်ပါပဲခင်ဗျာပုပ်ပွားတောင်မဟုတ်ဘူးတခြားဘဲတောင်မဆိုဒီနောက်ဆုံးဒီဂုံးလေးတွေတောင်မှမိပြိုတာဖြစ်ပါတယ် natural process ပေါ့ခင်ဗျာဒီသဘာဝ process ပဲတောင်တွေကတော့တဖြည်းဖြည်းနဲ့မိုးရေတိုက်စားတာရောရှားပေါ့နော်လေတို့ရေတို့ပြီးတော့မှဒီမြေပြိုရာတွေနဲ့ဆိုတဖြည်းဖြည်းနဲ့သူကပြေးလာတဲ့သဘောရှိပါတယ်ဒါမဲ့လို့လားပုပ်ပွားတောင်လိုနေရာမျိုးကြတော့လေအထူးသဖြင့်ပေါ့နော်ခုနောက်ပိုင်းဒီသဘာဝမဟုတ်တော့ဘူးဒီကွန်မြူရေးလုပ်ငန်းတွေလုပ်တဲ့အတွက်အဲတောင်ဆောင်တွေပေါ်မှာလမ်းတွေပေါက်တယ်တံတားတွေပေါက်တယ်အိမ်တွေနောက်ဆုံးပြောရတော့ဘုံကြီးကြောင်းတွေပါလေအဲတောင်ဆောင်တွေမှာပဲဆောက်ကြတာလေအဲ့လိုဆောက်တဲ့အတွက်လေဒီမြေပြိုရဲ့နှုံးကတော့ပိုပြီးတော့မြန်လာစေပါတယ်ခင်ဗျာ
โอเคซูซูโมจองเอนโดดีปอบาเมียจูเรเนียโอตวาบิรอซิซีจาเรซอรอลิตุ้ยซิเจลีเนเนเปียเปียบาเปเมียนมาอะญาซงเนปอโน
ဟုတ်ကဲ့ဒီအောင်သိတိကုန်းပေါ့အဲ့ဒီမှာဒီအခုလောလောဆယ်မြေပြိုရဲ့နေရာဖြစ်ပါတယ်အဓိကတွေ့တာကတော့ဒီတောင်ကလပ်ကိုသွားတဲ့လမ်းကမီတာ120လောက်ကသူကနှိမ့်ဆင်းသွားပါတယ်နှစ်ပေလောက်နှိမ့်ဆင်းသွားတယ်ပြီးတော့မှအဲ့ဒီမြေပြိုတဲ့ဇုံကကျွန်တော်ရောက်တော့ကျွန်တော်တိုင်းတာထားတာကတော့ကျေကတော့မီတာ130လောက်ရှိတယ်အရှည်ကတော့မီတာ280လောက်ရှိပါတယ်ဒီမြေပြိုတဲ့ပုံကတော့ကျက်ဥပုံမျိုးလေးပေါ့သူပုံစံလေးက
ဒီလိုမျိုးမြေပြိုရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါ။ဟုတ်ပါတယ်ဖြစ်နိုင်တယ်ဆိုတာ
။အဓိကအကြောင်းရင်းကတော့မိုးညားသွားတာခင်ဗျာ။ဒီ event ပေါ့နော်။မြေပြိုတာကတော့ဟလာသဘောပေါက်ဖြစ်စင်တယ်။နောက်တစ်ခုကဒီနေရာလေးအခုမှပြိုတာမဟုတ်ဘူး။လွန်ခဲ့တဲ့အနည်း20လောက်ကစပြီးတော့မြေကြီးကရွေ့နေတာဖြစ်သွားတယ်။မိုးကြီးတယ်ဆိုလို့ရှိရင်သူကရွေ့သွားတယ်။ပြီးလို့ရှိရင်သူကရက်သွားတယ်။ရွေ့လိုက်ရက်လိုက်ဖြစ်နေတာတော့ကြာပါပြီ။အခုကလည်းအောက်တိုဘာ19ရက်နေ့မတိုင်ခင်ကမိုး10ရက်လောက်ရွာတယ်ပြောပါတယ်။အဲ့လိုရွာတဲ့အတွက်ဒီမြေကြီးထဲမှာရှိတဲ့ဒီကျွန်တော်တို့ခေါ်တော့ ground water ပေါ့နော်။မြေအောက်ရေရဲ့အမြင့်နေတက်လာတယ်။နောက်တစ်ခုကလည်းဒီ pool water pressure ကြတော့မြေကြီးထဲမှာရှိတဲ့ရေရဲ့ pressure လည်းတက်လာတယ်။အဲ့လိုတက်လာတဲ့အတွက်ဒီမြေကြီးမှာရှိတဲ့မြေသားတွေခဏရေကျပြီးတော့မှဒီကြီးကရွေ့သွားတာဖြစ်ပါလေပုံမှန်တော့သူကရွေ့ပြီးရင်လည်းစက်တိုင်မရွေ့ပါဘူးသူကရွေ့ပြီးတဲ့အချိန်မှာဒီကြီးထဲမှာရှိတဲ့ဒီရေတွေပါတွေကသူကထွက်သွားပါလေထွက်သွားလို့ရှိရင်သူကရွေ့တာနေသွားပါလေခင်ဗျာအခုချိန်မှာတော့ဒီပုံပေါင်းတော်မြေပြူတဲ့နေရာကတော့ရွေ့လိုက်ရေပရက်ရှာကျသွားရင်နည်းနည်းလေးကျက်သွားလိုက်တကယ်လို့မိုးတစ်ခါထက်ကြည့်လို့ရှိရင်ထက်ရွေ့နေပါလေ
ဒီနေရာမှာလူတွေလည်းနေနေကြတယ်ဘုံကြီးကြောင်းနေလည်းရှိတယ်ဆိုတော့ဒီနေရာမှာအန်ဒီယန်မဖြစ်အောင်ဘာတွေလုပ်တင်လဲလို့အကြံပေးချင်ပါလေရှင
်လုပ်စရာတွေကတော့ဒီမျိုးမျိုးရှိပါတယ်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ကလည်းအခုမှ preliminary ပေါ့ ကျွန်မခဏပဲကျွန်တော်တို့ကဆင်းနေတာလေအခုချိန်မှာတော့ movement rate ကလေဘလောက်ကြီးနေလဲဆိုတာတော့စပြီးတော့တိုင်းတာနေပါလေဆက်လက်ပြီးတော့မှဟာတကယ်စနေကြမေးလာမယ်ဆိုရင်ကျွန်တော်တို့ twin နေတူရမယ် twin တူပြီးတော့မှညီသားကိုကြည့်ကြည့်ပြီးတော့ဘယ်နေရာမှာပြူနေတာလဲကြက်ရွေ့နေတာဘယ်နေရာမှာဖြစ်နေတယ်ဘလောက်နဲ့တယ်ဒါရီကိုကျွန်တော်တို့လေ့လာပြီးတော့မှရွေ့တာကိုရက်သွားအောင်ဒါမှမဟုတ်လေညော့နေသွားအောင်ဘလို့ပြုပြင်တင်နေဆိုတာတွေလုပ်လို့ရပါတယ်အဓိကတော့အောက်မှာမြေပြူနေတဲ့စုံတွေကိုဝင်နေတဲ့ရေကိုညော့နေအောင်လုပ်ရပါမယ်နောက်တစ်ခုကတော့အိပ်ပဝင်ကြီးမှာကျွန်တော်ရောက်တော့တွေ့ခဲ့တာကတော့ဒီတဘာဝရေစီးစင်းတဲ့ချောင်းတွေပေါ့ခင်ဗျာအဲ့ဒါကြီးကလည်းလမ်းကြီးအိမ်ကြီးစောက်လိုက်တဲ့အတွဲပျောက်ကုန်ပါလေပျောက်ကုန်တော့ဒီတောင်ပေါ်ကနေကျတဲ့ရေတွေကအကုန်လုံးကအခုဆိုရင်ကျွန်တော်တွေ့တာတော့ဒီပြိုနေတဲ့နေရာတွေကိုစီးဆင်းနေပုံရပါတယ်ဆိုတော့အဲ့ဒါကြီးကိုလည်းကျွန်တော်တို့ကစနေကြနေလေ့လာပြီးတော့မှမိုးရေတွေပါလေဆိုရင်လည်းတူအတူမြေမပြိုတဲ့ဘက်ကိုဆင်းသွားအောင်ကျွန်တော် surface drainage လို့ခေါ်ပါတယ်အဲ့ဒါမျိုးစနေကြစောက်လို့ရပါတယ်နောက်ကလည်းအခုဒီပြိုတဲ့နေရာမှာတက်ပြီးတော့မဆိုးအောင်လို့အပေါ်မှာဆောက်လုပ်ရေးလုပ်ငန်းနေပါလေအထူးသဖြင့်အခုဆိုရင်လမ်းကပြက်နေတော့ပုတ်ပါတောင်ကလပ်ကိုကားရီဆင်းလို့မရဘူးဖြစ်နေတယ်။ဘိုင်းနေရာမှာလင်းသွားတဲ့နေရာကိုလမ်းပြင်မဲ့ဆိုပြီးတော့မြေသားတွေပဲပို့လိုက်လို့ရှိရင်ရွေရမ်းမှုကတက်ပြီးတော့ပြင်းပြဆန်လာနိုင်ပါလေ။အဓိကတော့ rate of movement ဘာလဲဘလောက်ရွေ့နေလဲဆိုတော့ဒီလေးလာနေဖို့အရင်လုံးအရေးကြီးပါလေ။ဘာလို့လဲဆိုတော့ဒီ movement rate ကိုကျွန်တော်တို့ကတိုင်းတာနေလို့ရှိရင်ရွေ့နေတဲ့နေရာကြီးကနှီးသွားတာလားမြန်လာတာလားနေရောလေဆိုရင်ဒါကိုကြည့်ဖိုက်ပေါင်းဝင်းကျင်မှာနေတဲ့လူတွေဆေးဖြစ်တယ်ပေါ့တကယ်လို့ဉာဏ်လာတယ်ပို့ပြီးတော့ပြိုနိုင်နေဆိုရင်အမိပေါင်းဝင်းကျင်မှာရှိရဲ့ဖျားမှုတွေပြည်သူလူထုတွေစိုင်းတွေကိုမြန်မာပြောင်းပြီးဖို့ပါနေဖာနာဝိုင်းနေတဲ့စီစဉ်ရမှာဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့လာစာဦးကြီးပါရီကတော့ဒီနိုင်ငံသားမှလည်းဒီတောင်ကောင်းတွေမှာ develop လုပ်ထားတဲ့နေရာအများကြီးရှိပါတယ်အဲ့လိုနေရာမျိုးမှာစောက်မယ်ဆိုရင်အဓိကကတော့ဆင်းရဲကြနေဘယ်လိုစောက်တင်နေစောက်တဲ့အခါမှလည်းဒီရေပြိုမှုကိုပို့ပြီးတော့မဖြစ်စေဘဲနဲ့နော်ဒီဆင်းရဲကြဒီစောက်မယ်ဆိုလို့ရှိရင်ပြိုရဲ့နှုံးရော့တာတို့နော်လည်းထပ်မပြူအောင်လုပ်တာတို့အလိုသာပြုနေပါလိမ့်ခင်ဗျာ
ဒေါက်တာဆူမိုဂျုံရဲ့ပြောကြားတင်တယ်ပဲဒီတင်ပတ်တဲ့တိတ်ပံတဲ့မြေပြင်ရဲ့ကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါစေနောက်တစ်ပတ်မှပြန်ပြီးရှင်းပြပါမယ်